မြန်မာနိုင်ငံကအမေရိကန်ပြည်တော်စုရဲ့ကုန်သွယ်ရေးဆိုင်ရာထိတဲ့ရရှိသူတွားရောက်နေချိန်မှာပဲမြန်မာနိုင်ငံကကုန်တင်ပို့မှုတွေပေါ်ရှော့ပေါက်ပေးသင့်မသင့်အမေရိကန်ကစဉ်းစားနေပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဒီမီထရီယုစ်မရန်တက်စ်ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်မီမှာပဲကုန်သွယ်မှုတွေမှာအထူးအခွင့်အရေးပေးသွားမယ် Generalized System of Preference အစီအစဉ်ကိုအမေရိကန်ကုန်သွယ်ရေးယုံကပြန်လည်သုံးသပ်နေတာပါ။နောက်တစ်လုံးမှာတော့နိုင်ငံပေါင်း128နိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းအမျိုးပေါင်း 9,000 လောက်ကိုအမေရိကန်ကအခွင့်အရေးလွှတ်ခွင့်ပေးထားတာဖြစ်ပြီးမြန်မာနိုင်ငံကလက်ခံမယ်ဆိုရင်တော့အလားတူမြန်မာပြည်ထွက်ကုန်ပစ္စည်းအမျိုးပေါင်း1,000နဲ့ချီပြီးအခွင့်အလွတ်တင်သွင်းခွင့်ရရှိသွားနိုင်မှာပါ။အမေရိကန်ပြည်တော်စုကထိတွေ့ဆက်ဆံတဲ့မူဝါဒတစ်စိတ်တစ်ပိုင်းဖြစ်တဲ့ကုန်သွယ်မှုအခွင့်အရေးပေးမယ့်အစီအစဉ်တွေကိုတော့နိုင်ငံအစိုးရတွေကလည်းစိတ်ဝင်တစားရှိနေတဲ့အကြောင်းအမေရိကန်ကုန်သွယ်ရေးယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီစီစဉ်ကနေမြန်မာနိုင်ငံမှာအလောက်ကန်ခွင့်လန်းတွေဖန်တီးပေးနိုင်လိမ့်မယ်လို့လည်းယုံကြည်ထားကြတာပါဒီကနေ့ရောက်ရှိလာမဲ့အမေရိကန်ကုန်သွယ်ရေးဝန်ကြီးမရန်တစ်စင်မြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေစီးပွားရေးတိုင်းဝန်ကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးမှလို့လည်းမျှော်လင့်ရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးခြေနေတွေတိုးတက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မှုတွေချမှတ်တဲ့အနေနဲ့မြန်မာနိုင်ငံကပို့ကုန်တွေတင်သွင်းခွင့်တားမြစ်ခဲ့တဲ့2003ခုနှစ်မှတိုင်မီအထိဆိုရင်တော့မြန်မာနိုင်ငံထယ်ချုပ်လုပ်ငန်းနဲ့တခြားကုန်ပစ္စည်းဒေါ်လာ295သန်းမှုအမေရိကန်ကိုတင်သွင်းနေကြတာပါမြန်မာနိုင်ငံကအပြောင်းအလဲအပေါ်အမေရိကန်ကတုံ့ပြန်တဲ့အနေနဲ့တန်ခတ်မှုတွေကိုပြီးခဲ့တဲ့နှစ်ကစပြီးဆန့်ကျင်ပေးလိုက်ပြီးတဲ့နောက်ပိုင်းမှာတော့ကုန်သွယ်မှုတွေပြန်လုပ်လာရမှာမြန်မာနိုင်ငံကအမေရိကန်ကိုတင်ပို့မှုပမာဏဟာဇန်နဝါရီလမှာဒေါ်လာ3,000,000,000ဖေဖော်ဝါရီလမှာဒေါ်လာ2,000,000,000အထိရှိခဲ့တယ်လို့လည်းတရားဝင်ကိန်းဂဏန်းတွေကဖော်ပြထားကြတာဖြစ်ပါတယ်